လက်ပတန်းကဒီမိုကရေစီပညာရေးသဘိတ်စစ်ကြောင်းကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့ပြီးတဲ့နောက်ပိုင်းပညာရေးဥပဒေကိုသဘိတ်မှောက်ကျောင်းသားစစ်ကြောင်းတွေကဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေကိုလည်းဖမ်းဆီးတာတွေတရားစွဲဆိုတာတွေရှိလာပါတယ်။ ARD သဘိတ်စစ်ကြောင်းကိုဥဆောင်သူတွေဖြစ်တဲ့ကိုအောင်အောင်ကျော်ကိုအောင်ခက်နဲ့ကိုဝင်းရံအောင်တို့ကိုလည်းတပိတ်စစ်ကြောင်းဖျက်တမ်းခဲ့တဲ့မြို့နယ်ဆယ်ကူကတရားမဝင်စီတန်းလက်လက်မှုပုံမှန်16နဲ့တရားစွဲဆိုတယ်လို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကိုအောင်အောင်ကျော်ကအစိုးရကအခုလိုဆန္ဒပြကြောင်းသားတွေကိုတရားစွဲဆိုဖို့စီစဉ်နေတာဟာလေးပွင့်ဆိုင်ဆွေးနွေးပွဲကသဘောတူညီချက်တွေကိုချိုးဖောက်လိုက်တာပဲဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့နဲ့ပတ်သက်ပြီးတော့ပုံမှန်ဆက်ရှင်နဲ့အရေးဆောင်ရွက်ဖို့အတွက်ကိုညင်ကြားတဲ့ညင်ကြားချက်ပြီးတော့ရှိနေပြီ။ကျွန်တော်တို့ဒီဘက်ကအရေးကြီးတဲ့နဲ့ဖြည့်ချင်းဆောင်ရွက်နေကြရတယ်။အကြောင်းသားတွေဘက်ကလည်းလိုချင်တဲ့ဟာနဲ့ပတ်သက်ပြီးတော့တောင်းဆိုကြပြုကြရှိတယ်။အဲ့ဒီဟာမှာအဲ့လိုမျိုးတွေလုပ်နေတဲ့ပုံစံကကျွန်တော်တို့အရင်စဉ်ဆိုရမယ့်ဆက်လုံးကဆောင်ရွက်တဲ့သူရောက်ဆန့်ကျင်တဲ့သူတွေကိုလိုက်နံပြီးတော့အနောက်ရှက်ပြီးလိုက်နံဖမ်းဆီးထောင်ချအဲနှိကွတ်တဲ့ပုံစံနဲ့တစ်ချက်တည်းသွားပြီးတူနေရတော့တွေ့ရတယ်ဗျ။ဒါကမဖြစ်တဲ့ကိစ္စလို့ကျွန်တော်မြင်တယ်နောက်တစ်ခါသူတို့အိမ်ဝင်ဆိုင်ဆွေးနွေးပွဲမှာရှိတဲ့သဘောတူညီချက်အတိုင်းပဲဒီမှာပါဝင်နေတဲ့အားပေးတဲ့လူတွေရောပါဝင်တဲ့ကျောင်းသားတွေရောအရင်မြူဆိုတဲ့ဂရီကိုကိုလည်းရှုပ်ပေါက်နေတယ်ကျွန်တော်မြင်ပါတယ်။ဒါအရောက်တိုင်းကစားကြီးအစိုးရနဲ့ကျွန်တော်တို့ရဲ့ဒီတိုင်းကစားကြီးအတွင်းထဲမှာဒီပြည်နယ်ဥပဒေနဲ့ပတ်သက်ပြီးဆန္ဒပြတဲ့ဟာတွေနဲ့ပတ်သက်ရင်ဘာကြီးဥပဒေတရားမှမလွတ်ဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ပြောဦးတာရှိပါတယ်။ဒါပေမဲ့လည်းပဲပုံမှန်ဆက်ရှင်နဲ့သွားမယ်ကောင်းပါစေရှင်ညီစုံနိုင်တယ်ဆိုတဲ့ဟာတော့အစိုးရကျွန်တော်ကျူတွေ့ပြီးသားပါအဲ့တော့ကျွန်တော်တွားပြီးတော့ဒုံချင်းတွေထွက်ပြီးတော့ရင်ဆိုင်ကြကျွန်တော်တို့အကြောင်းမရှိပါဘူးအရင်တခါလည်းပဲအရင်တော့လိုခိုးချောင်ခိုးဝဲဟိုအင်းစင်းစစ်တလို့လို့ညိုင်းနေ12နာရီတစ်ချက်တည်းသူများခြံအောင်လန်တဲ့အလိုမျိုးနဲ့တော့ဖမ်းဆီးတာမျိုးတော့လုံးဝလက်မခံဘူးဆက်ရှိကိုသွားပြီးတော့ကျင်ဆိုင်တာတို့အာမခံယူတာတို့အဲ့ဒါမျိုးတော့ကျွန်တော်တို့ကတော့ဖို့အရင်မရှိပါဘူ
းမြေလက်တပိတ်စစ်ကြောင်းကခေါင်းဆောင်တူဦးဖြစ်တဲ့ပခုတ်ကူတက္ကသိုလ်ကကိုပြေဖြိုးကျော်ကိုလည်းပုံမှန်16နဲ့မြို့နယ်9ခုကတရားစွဲဆိုထားတယ်လို့ကြားသိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြေလက်တပိတ်ကျောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်ဝင်းမောင်ကလည်းအခုလိုပြောပါတယ်
အဲ့ဒါပဲပြောရမယ်ဆိုရင်ပညာရေးဝန်ကြီးဒေါက်ခင်ဆိုင်ကိုပြောခဲ့တဲ့စကားရှိပါတယ်။သူတို့ကလည်းမိဘတွေကဒီကျောင်းသားတွေဒီသူတို့သမီးတွေတို့ကဘာမှအရေးယူခြင်းမလုပ်ပါဘူးလို့သူပြောခဲ့တဲ့စကားရှိတယ်။ဒါကကျွန်မဒီရတာတပိတ်တော့ပဲပြောတာပါလို့တော့သူစင်ရင်ပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့လို့ဒီဝန်ဆိုင်တွဲဆောင်နိုင်ရေးမှာကျွန်တော်တို့သဘောတူညီခဲ့တဲ့ကျောင်းသားတပိတ်နဲ့ပတ်သက်ပြီးမိသူငုံညအရေးယူခြင်းမပြုပါဆိုတာပါပါတယ်။ပုံမှန်တွေနဲ့စစ်မှုပုံမှန်ဥပဒေတွေနဲ့တော့မကောက်ဘူး။ကျောင်းထဲမှာဒီရုပ်ကောမပြည့်လို့ဆိုတဲ့ကဏ္ဍတွေနောက်တော့ဆံပွဲမပြေခိုင်းတဲ့အဲ့ဒါတွေအကုန်လုံးနေမိသူငုံညဆိုတဲ့ကောင်မှာကျောင်းသားဝင်းရနေကြည့်ပြီးတော့အဲ့လိုမျိုးပါ။ဒါပေမဲ့တခုလက်ရှိမှာဘာလို့တွေ့ရလဲဆိုတော့ဟိုတနေ့ကပဲကျွန်တော်တို့ဒီဖွတ်တော်မှာစာနာမှုကျွန်တော်ကိုယ်တိုင်နဲ့တက်ခဲ့ပါလေ။စာနာမှုကိုလုပ်ပြီးတယ်။ပညာရေးဥပဒေပြင်မှုကိုဖွင့်ပေးတရားအောင်ရှိတယ်ပေါ့နော်။ဒါပေမဲ့တစ်ဖက်ကကြားလိုက်လို့ကျောင်းသားတွေလိုက်ဆိုင်နေတယ်အဲ့လိုပုံမှန်အနေနဲ့တက်နေတဲ့ဆိုရကဏ္ဍမှာတော့အစိုးရကတိမတည်ဘူးပြီးတော့မိသားတစ်ဖက်ရေမုန်းတစ်ဖက်နဲ့ပြုလုပ်နေရဆိုတော့တွေ့ရပါတယ
်ရှမ်းပြည်နယ်လုံးဆိုင်ရာကျောင်းသားများသမဂ္ဂရဲ့အတွင်းမှုကိုဝင်းနိုင်ကလည်းအစိုးရကအခုလိုဆန္ဒပြကျောင်းသားတွေကိုဖမ်းဆီးတာတွေတရားစွဲဆိုတာတွေလုပ်နေတာဟာဒီမိုကရေစီအစိုးရဖြစ်ဖို့ဆောင်နေတယ်လို့ပြောဆိုချက်နဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ပြောပါတယ်
ကျောင်းသားတွေကိုဖမ်းနေတဲ့ကိစ္စကဆိုရပြောတဲ့အတိုင်းပဲသူတို့တက်လာခဲ့တော့ကကြွေးကြော်ထားတဲ့ဒီမိုကရေစီဆိုရ clear government clean government ဆိုတာကြီးတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲ့ဒါပါပဲပြီးတော့ကျောင်းသားတွေကိုဖမ်းနေဆိုတာကသူတို့ရဲ့သဘောတူညီချက်ကိုသူတို့ချိုးဖောက်လိုက်ပြီဆိုတာလေကဘာကိုတကဘာလုံးကိုပြလိုက်တာပေါ့နော်ကျွန်တော်တို့ကျောင်းသားတွေကိုဥဆောင်သူတွေကိုဒီလိုဖမ်းဆီးခေါ်ဆောင်ထားတာဟာနောက်မျိုးဆက်အတွက်အညံ့ချိုးလိုက်တာလို့လည်းယူဆလို့ရတယ်ဒီအတွက်တော့ကျွန်တော်တို့တွေတုံ့ပြန်မှုတွေလုပ်သွားဖို့လည်းစင်နေပါတယ်ဒီနေ့မှ7တန်းပြီးတာဆိုတော့ဒီပိုင်းအတွင်းမှာကျွန်တော်တို့တုံ့ပြန်မှုတွေလုပ်ဖို့ကြိုးစားနေပါတယ်ဗ
ျလက်ပန်းကျောင်းသားတပိတ်အကျန့်ဖက်ဖြိုခွဲခံရပြီးနောက်ပိုင်းပြီးခဲ့တဲ့မလ12ရက်နေ့ကမမနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကိုတီဟာဝင်းတင်မဟန်နီဦးကိုမိုးထက်နေနဲ့မင်းလေးခရိုင်ကကိုစန်းစန်းတို့၄ယောက်ဖမ်းဆီးခံခဲ့ရပါတယ်ဒါအပြင်ပင်မတပိတ်ကျောင်းသားစစ်ကြောင်းဇန်နဝါရီလ26ရက်နေ့ကမြင်းကြံဝိဇ္ဇာသိပ်ပန်တက္ကသိုလ်ရောက်တဲ့အချိန်မှာခွတောင်းအလံလွှင့်တင်ခဲ့တဲ့အတွဲဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်မုံရွာနီးပညာတက္ကသိုလ်ကကိုဆိုးလိုင်ကိုလည်းအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်။အခုလိုဆန္ဒပြကျောင်းသားတွေတပိတ်မှာပါဝင်တဲ့သူတွေကိုဖမ်းဆီးတာတွေအရင်ယူဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်အောင်က
ဒါကတော့လွတ်တော်အစဉ်အဆက်မှာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ကျောင်းသားတွေနဲ့သဘောတူညီချက်အတိုင်းဖြစ်မလာစေလိုတဲ့အတွက်အခြားတစ်ဖက်ကနေဖိအားပေးတယ်လို့ပဲပြောချင်တယ်။အဲ့လိုဖိအားပေးပြီးတော့မှကျောင်းသားတွေနဲ့သဘောတူညီချက်ကိုဖျက်ချင်တဲ့သဘောလို့ထင်တယ်။အဲ့ဒါဆိုရင်တော့မကောင်းဘူးပေါ့။ဘာဖြစ်လို့လဲ။ကျောင်းသားတွေနဲ့သဘောတူညီချက်ရပြီးလို့ဘာမှမကြပါဘူးဗျာ။တခါလေဖိုင်းတာတွေစီးတာတွေရိုက်တာတွေနဲ့တာတွေနဲ့တကဘာလုံးပုတ်ပုတ်ကိုညံသွားတာပဲ။
လက်ရှိအခြေအနေမှာလေဗရန်အကြမ်းဖက်ပြိုကွဲမှုကနေထွက်ပြေးလွတ်မြောက်သွားတဲ့ចောင်းသားတွေကိုတပ်ဆိုင်ရာကလိုက်လံစုံစမ်းဖမ်းဆီးနေတယ်လို့လည်းကြားသိရပါတယ်။မင်းလေးကနေရန်ကုန်ကိုခြေတက်ခဲ့တဲ့ပြမចောင်းသားတပိတ်စစ်ကြောင်းကိုဥဆောင်ခဲ့သူမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်ခေါင်းဆောင်တွေရဲ့တချို့အဖမ်းခံထားရပြီးကျန်သူတွေကတိမ်းရှောင်နေရတယ်လို့လည်းသိရပါတယ်ရှင်။